ရန်ကုန်မြို့လေကတိုက်ခန်းတစ်ခုမှာပြည်ထောင်နိုင်ငံသားတို့ဦးအသက်ခံရမှုအတွက်တန်ရရှိသူဟာထိုင်းနိုင်ငံကိုထွက်ပြေးသွားပြီးသူ့ကိုဖမ်းမိနိုင်ဖို့နိုင်ငံတကာအင်တာပိုရဲတပ်ဖွဲ့ကိုအကြောင်းကြားရတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောပါတယ်။တင်းဆောင်သွားတဲ့တန်ရနဲ့အလိုရှိနေသူဟာလည်းပြည်ထောင်နိုင်ငံသားပဲဖြစ်ပြီးသူတို့နှစ်ဦးစလုံးဟာရန်ကုန်မြို့နိုင်ငံတကာအကြောင်းတစ်ခုမှာအကြောင်းဆရာတွေဖြစ်ကြပါတယ်။စုံစမ်းမေးမြန်းတဲ့ VOA သတင်းတော်မန်းမီခါကပြောပြပါမယ်ခင်ဗျာ။
ပြည်ခဲ့တဲ့နိုဝင်ဘာ6ရက်နေ့ကရန်ကုန်မြို့လေက39လမ်းအလယ်ဘလောက်ပထမတက်တိုက်ခန်းတစ်ခန်းမှာဗြိတိန်နိုင်ငံသားတဦးအသက်ခံခဲ့ရပါတယ်။နိုင်ငံတကာအကြောင်းတစ်ခုမှာဆရာအနေနဲ့လှုပ်ဆောင်နေတဲ့တေဆုံသူဟာတာဂေတမြို့နယ်မြောက်ခွာမြို့အိမ်ယာမှာနေထိုင်သူတဦးပါ။တေဆုံခဲ့တဲ့နေအိမ်ကတော့တေဆုံသူတငယ်ချင်းဗြိတိန်နိုင်ငံသားတဦးနေထိုင်တာဖြစ်ပြီးလက်ရှိအချိန်မှာတော့အိမ်ပိုင်ရှင်ဖြစ်တဲ့တေဆုံသူရဲ့တငယ်ချင်းဟာထိုင်းနိုင်ငံကိုထွက်ခွာသွားတာကြောင့်သူ့ကိုတန်တရားရှိသူအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကသတ်မှတ်ထားပါတယ်။ကြောက်တရားရဲစခန်းမှုရဲအုပ်ဦးတိုးမြင့်ကတော့လက်ရှိစစ်ဆေးနေမှုအပိုင်းကိုအခုလိုရှင်းပြသွားတာပါ။သူ
အဲ့ဒီပါလာတေဆုံတဲ့သူရဲ့မျိုးသမီးရဲ့အဲ့ဒီလူကိုမှုဖက်ထားတယ်။ဖက်ထားတယ်ကျွန်တော်တို့အဲ့ဒါကိုဆက်ပြီးတော့စုံသားတော့ပေါ့။သူကလည်းအဲ့နေရာဟိုပါတော့ဟို၄ရက်နေ့ညာပေါ့သူတို့အဲ့ဒီတောက်စားပြီး9မိနစ်မှာအဲ့ဒီအိမ်ရောရောက်တယ
်။အဲ့
မှာလည်းတောက်စားပြီးတော့အဲ့ဒီ9မိနစ်ညနေကျတော့ဆက်သွားတယ်ကျွန်တော်တို့ဒီပြန်ပို့တာ6မိနစ်မှာပြန်လို့မနေရပါဘူး။သူဆက်သွားတဲ့အကြောင်းကျွန်တော်တို့ကဟိုဆက်နေဆင်နေတင်ပြပြီးတော့သူကသူ့ကိုဖမ်းပြီးဖမ်းဖို့ဟိုပါတော့တင်ပြထားတာပေါ့။သူကဒီနိုင်ငံထဲမှာမရှိတော့ဘူးမနေရတယ်ကဆက်သွားပြီးဆိုတော့သူကလည်း9မိနစ်တည်းဆက်သွားတယ်တခြားတံတရားရှိတဲ့လူတွေလည်းသားတော့ပေါ်ပေါ်တာမရှိသေးပါဘူး။ဟိုလောလောဆယ်တော့လက်တလောတာသူ့ပဲရှိနေတာ။ဟိုကတော့တရားလို့ကိုယ်ရရတဲ့သူ့ကိုဓာတ်လိုက်ဆွဆွဲတာပေါ့။တင်ပြသေးပါပဲတင်ပြပြီးတော့ဆောက်ရဲဆဲပါမယ်။
တေဆုံးသူနာမည်ကတော့ Mr. Peter Gray Ferguson ဖြစ်ပြီးတံတရားရှိသူနာမည်ကတော့ Mr. Harry John Itero Binotti ဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့တန်တရားရှိသူမစ္စတာဟယ်ရီကိုဖမ်းနိုင်ဖို့အတွက်ကဒီနိုင်ငံကနေထွက်ခွာသွားတာဖြစ်တာကြောင့်နိုင်ငံတကာရဲတပ်ဖွဲ့ကိုဆက်သွယ်အကြောင်းကြားထားပြီးလက်ရှိမှာတော့အမှုကိုဆက်လက်စစ်ဆေးနေတယ်ဖြစ်တယ်လို့ကြောက်တရာစခန်းမှုကပြောပါတယ်။ရဲအုပ်ဦးတိုးမြင့်ရဲ့ပြောပြချက်အရာကတော့အခင်းဖြစ်တိုက်ခန်းနေနိုင်ငံသားတောင်မှတေဆုံးသူဗြိတိန်နိုင်ငံသားနဲ့နောက်ဆုံးအတူရှိခဲ့တာဖြစ်ပြီးရန်ကုန်မြို့မှာရှိနေတဲ့ International School တစ်ခုမှာအတူတကွကျောင်းဆရာအဖြစ်အလုပ်လုပ်ကင်နေတာဖြစ်တယ်လို့စစ်ဆေးတွေ့ရှိရတယ်လို့ပြောပါတယ်။တေဆုံးသူဟာပြီးခဲ့တဲ့နိုဝင်ဘာလ4ရက်နေ့ညပိုင်းကအခင်းဖြစ်တိုက်ခန်းမှာနေထိုင်တဲ့နိုင်ငံသားသားနဲ့အတူအဲ့ဒီအခင်းဖြစ်တိုက်ခန်းမှာပဲအရက်အတူထိုင်တောက်ခဲ့တာဖြစ်ပြီးအဲ့ဒီနေရာမှာပဲတေဆုံးခဲ့တာဖြစ်ပါတယ်။တေဆုံးသူကိုနိုဝင်ဘာလ6ရက်နေ့မှာအဲ့ဒီတိုက်ခန်းမှာတေဆုံးနေတာကိုတွေ့ရှိခဲ့ရတာပါ။တေဆုံးသူရဲ့အတူနေနိုင်ငံသားသားအမျိုးသမီးကတော့သူမယောက်ျားတေဆုံးမှုနဲ့ပတ်သက်ပြီးတိုက်ခန်းနေဗြိတိန်နိုင်ငံသားကိုနိုဝင်ဘာလ6ရက်နေ့မှာပဲတေဆုံးမှုနဲ့ပတ်သက်ပြီးအမှုဖွင့်ခဲ့ပါတယ်။တန်တရားရှိသူကတော့ပြီးခဲ့တဲ့နိုဝင်ဘာ5ရက်နေ့ညနေပိုင်းတွေကလေကြောင်းလိုင်းတစ်ခုနဲ့ထိုင်းနိုင်ငံကိုထွက်ခွာသွားကြောင်းစစ်ဆေးတွေ့ရှိရတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်ရှင်။